မြန်မာစစ်အစိုးရကတော့ဒီလိုတန်ကလှုပ်ရှားမှုတွေဟာဘာသာရေးစည်းမျဉ်းတွေကိုချုပ်ပေါက်တယ်လို့ပြောဆိုပြီးဒီလိုစည်းကမ်းချုပ်ဖောက်မှုတွေကိုအရေးယူမယ်လို့ပြောဆိုနေပါတယ်ဒီလှုပ်ရှားမှုတွေဟာစုပူလိုသူတွေရဲ့သွေးထိုးလှုပ်ဆောင်မှုကြောင့်ဖြစ်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံတွင်းမြို့ပေါင်း26မြို့မှာတန်ကားတွေချီတက်လမ်းလျှောက်ခဲ့တယ်လို့စောင့်ကြည့်လေ့လာတဲ့အဖွဲ့အစည်းတွေနဲ့ဒေသခံတွေကပြောပါတယ်ဒီလိုမြို့ပေါင်းစုံလှုပ်ရှားမှုတွေကတချို့ကိုဒေါက်ခွင်မျိုးသက်ကဆက်ပြီးပြောပြပေးပါလားခင်ဗျာ
ပထမဆုံးတန်ခါအများဆုံးသတင်းသုံးတဲ့မန္တလေးကနေစပြောပြစီကိုဇော်ဝင်းလိုက်ရင်လုံခြုံရေးတပ်ဖွဲ့တွေမတွေ့ရဘဲတန်ခါတွေနဲ့အတူလူလူလိုက်ပါလှည့်လည်နေကြတဲ့အကြောင်းကိုမြို့ကန်တူကအခုလိုပြောပါတယ
်ကိုဇော်ရေးတပ်ဖွဲ့တွေကတော့ဒီကနေ့တိတ်မတွေ့ရဘူးခင်ဗျဒီနေ့ကတော့အားလုံးကဒီနေ့ချမ်းချမ်းပဲနဲ့မိုးလင်းကြတဲ့ကမနေ့9နာရီတပွဲရှိတယ်7နာရီတပွဲရှိတယ်နောက်ကနေ့6တပွဲရှိတယ်3နာရီတပွဲရှိတယ်အားလုံး4ပွဲရှိတယ်ဗျအားလုံးစုစုပေါင်းကမန္တလေးမြို့ရှိတန်ခါတွေအကုန်လုံးပဲပြောပါတော့ဗျအဲလမ်းပေးခွဲရတော့ဒီ26လမ်းနေဖျားကြီးအထိ62လမ်းအထိပေါ့နော်အားလုံးဝဲရပြည့်လိုအပ်တဲ့ရေတန်းမှုဘာညာကွန်းရဆေးလိတ်အားလုံးကမ်းကြတယ်လက်ခုပ်တန်းနေနဲ့စူးစူးညံ့ညံ့ပါပဲဟောမင်းတော့မြင်ရခဲ့တဲ့ဟိုဒီနေ့ရှုခင်းရတော့အားကြီးကောင်းပါလေ
ညီလက်ပိုင်းကအောင်းလမ်းမှာတော့တန်ကားရီဥဆောင်ပြီးတောင်းနဲ့ခြေတဲ့ဒူးဒူးကပါဝင်ခဲ့ကြပါလေ
တာဝင်းနာကျောင်းကနေပြီးတန်ကားပါ300နီးပါစပြီးဟိုမေတ္တာတုတ်ကေမောရတုတ်ကေရွတ်ပြီးစထွက်တယ်ပေါ့နော်ဒါနလန်နေကိုကိုင်းထားတယ်။နောက်အလဲမှာတော့ပျောက်ဆုံးနေတဲ့အမှန်တရားတွေနဲ့တစ္ဆာတရားတွေလင်းနေပါသေးဆိုတော့ပိဿအဖြူပေါ်မှာရေးထားတယ်ပေါ့။အတန်ကားကြီးကိုင်းထားတယ်ပေါ့။နစ်နာနေတဲ့ပြည်သူတွေပေါ့နော်။မေတ္တာနဲ့အေးမြပါစေဆိုတာတခုပေါ့။အဲအဲ့လိုတန်ကားကြီးနဲ့အတူပြည်သူလူထုအင်အားတပေါင်းကြော်ကြော်လောက်ပါတယ
်။အောင်လန်မျိုးကံတကူကပြောသွားတာပါ။မြင်းကြီးနားဘက်မှာတော့ကျောင်းတိုင်တန်တန်းကျောင်းကဥဆောင်ထွက်ခဲ့ကြပြီ။တန်ကနိုင်ကကျောင်းတိုင်နဲ့ဝင်းသူကျောင်းကတော့တကားပိတ်ထားတယ်လို့မြူကန်တူကပြောပါတယ်
။နောက်တော့ဆရာတော်ဝန်သူကြောင့်ကတကားတွေပိတ်ထား။တကားတွေပိတ်ထားတော့လို့အဲဒီတန်ခါတွေသူတို့အပါ300တော့ပဲပါလာတယ်။ဘူးဘူးကတော့ဒီအနောက်ကနေစံကယ်တွေနဲ့ပါညာတိုင်းတယ်။စူတောင်းမြေနာမှာစုံတဲ့အချိန်မှာတော့လူကလူပေါ်လောက်တော့တောင်းခွဲလောက်တော့
ရှိ။ကချင်ပြည်နယ်မြစ်ကြီးနားအပြင်ရခိုင်ပြည်နယ်စစ်တွေမြို့မှာတော့တန်ခါတော်ကြီးတွေကဥဆောင်ပြီးလူလူကိုထိမ့်သိမ့်ခဲ့တယ်လို့အခုလိုသိရပါတယ
်။ခမကြီးကတော့လူပေါင်း300ကျော် 200 လောက်ရှိမယ်။ဟိုယဟန်ကလည်း5000 6000လောက်ကျော်ပဲ။တောက်ချောက်ပြီးတော့ဟိုယဟန်အကြီးကြီးဟိုကျောင်းဆိုင်ပုံကိုတယ်လေ။ကော့ကဲပြီးတော့ပါတယ်။ဟိုရဲတဲ့ကိုဖမ်းမိတယ်။ကံပန်နဲ့ရိုက်နေတာ။ဂိုလန်တိတ်ခွေရိတာကလည်းဆက်ပြေတော့လူတွေကဆွဲပြီးတော့ရိုက်တာ။အဲကောင်းကောင်းတော့ဘုန်းကြီးကဘုန်းကြီးကနေပြီးတော့ဟိုသူ့ကိုကာကွယ်ပေးပြီးတော့မင်းသတိစမ်းလို့ဆိုပြီးတော့နောက်သူ့ဆွဲတော့အဲလူတွေကတောင်းကြတာဘောသူ့ကိုရိုက်မလို့။ရဲကိုအဲဘုန်းကြီးကအားလိုက်တယ်။
တန်ဃာတော်ရင်ကိုတိတဲ့ရောက်ရိုက်နဲ့ခံခဲ့ရတဲ့စစ်တွေမှာအခုလိုတန်ဃာတော်ကြီးတွေကထိမ့်သိမ့်ခဲ့ကြတာဖြစ်ပါလေပခုတ်ကူမှာတော့ဒီကနေ့တစ်မျိုးလုံးနှိပါထွက်ခဲ့ကြတယ်လို့တန်ဃာတော်တပါးကအခုလိုပြောပါတယ
်အနာရီကနေစလိုက်တာဒီ၄နာရီခွဲမှာအားလုံးပြီးကြတယ်ဒီနေ့ဟာအများဆုံးပါပဲ2500လောက်ကိုရှိတယ်အဲလူထုပြိတ္တာကလည်းပဲခတိုင်းလိုဘေးရနေပြီးအဲလက်ခုပ်တီးတာမျိုးရှီခုပ်ဦးချတာလည်းမဟုတ်ဘဲနဲ့ဒီနေ့တန်းစီပြီးတော့လိုက်ကြတယ်တစ်သိန်းနှိပါလောက်ရှိမယ်တစ်မျိုးလုံးအားလုံးပဲပြည်လားရှင်တွေကလည်း100ကျော်လောက်ပါတယ်အဲ့ဒီမှာအသက်80ကျော်မေဦးဖောက်ဝင်လေးပါတယ်အချက်မခံလိုက်ကြတယ်အဲပြီးတော့ဆရာတော်ကြီးအသက်80လောက်တည်းပဲအာကျုံမှန်တက်လိုက်ကြတယ်ဒီလည်းပိုင်းမနေ့ပိုင်းကတော့သူတို့အဲဌာနသီးသီးကနေပြီးတော့အဲမြို့နယ်တွေရောသူမြင်မြို့သေးလေးတွေရောပေါ့နော်ဒီပဲမြိုင်လို့ပါတော့ပေါင်းပြီးတော့ဦးဇင်းတို့ပခုတ်မျိုးပေါ့ကိုရဲတွေအားလုံးစုခေါ်ထားတယ်လို့ပြောတယ
်ပခုတ်ကူမှာလုံခြုံရေးအတွက်အခုလိုပြင်ဆင်ထားတာတွေ့ရပြီးမနေ့ကတော့ပခုတ်ကူတန်ကားရင်အစည်းအဝေးထိုင်ခဲ့ကြတယ်လို့လည်းအခုလိုဆက်ပြောပါတယ်
နာဘာဆိုရကပခုတ်ကူတန်ဃာတော်တွေကိုအဲဒီဦးဇင်းတို့စတင်ပါ9ရက်နေ့ကဖြစ်ပွားခဲ့တဲ့ကိစ္စအတွက်ဝန်ချတောင်းပန်ကြောင်းနိုင်ငံမှန်သတင်းစာမြမအတန်မြမရုံမြင့်တန်ကြားစတဲ့သတင်းဌာနအသီးသီးကနေပြီးတော့တရားဝင်ကြေညာပေးလာဖို့တန်းစီပြီးတော့ငြင်းချမ်းစွာမေတ္တာပို့ကြမယ်ဆိုတဲ့ဆုံးဖြတ်ချက်ရဲ့နောက်ရတအဆိုရထံအာဏာလွှဲပြောင်းပေးသည့်အထိသူတို့သဘောထားကြီးမားစွာဖြည့်ဆင်းပေးခဲ့ရင်တော့ဦးဇင်းတို့ကနာဘာဆိုရရဲ့နောင်အေးချမ်းစွာနေထိုင်နိုင်ခွင့်ရရည်အတွက်ကိုဦးဇင်းတို့ပခုတ်ကူမြို့ပေါ်မှာရှိတဲ့တန်ဃာတော်3800ကျော်တို့ကလည်းမေတ္တာတုံ့ပြန်တဲ့အနေနဲ့အသက်ပေးကာဝယ်ပေးသွားမယ်
။ဒါကတော့မန္တလေးပခုတ်ကူနဲ့တခြားမြို့ကြီးတွေကနောက်ဆုံးအခြေအနေတွေဖြစ်ပါတယ်ကိုဇော်ဝင်း